ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသပြန်မှာအကြံဖက်တိုက်ခိုက်မှုတွေကြောင့်ပြည်မီနေကြတဲ့ရခိုင်နဲ့မွတ်စလင်ဒေသခံတွေအတွက်စားနပ်ရိတ်ခါနဲ့စေဝါကူတာမှုအရေးတကြီးလိုအပ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဘေးလွတ်ရမှာခိုးလုံနေကြတဲ့တိုင်းရင်းသားပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိတ်ခါစေဝါနဲ့ထောက်ပံ့ကူညီတွေကိုတနင်္ဂနွေနေ့ကစလို့ပြည်ထောင်စုအစိုးရနဲ့ရခိုင် ကျေးဇူးတင်ပါတယ်ရှင်။ဒီနေ့ကျွန်တော်တို့ကတော့ဒေတာတွေကိုဖတ်ကြည့်ပေးမယ်။ဒေတာတွေကတော့ဒီနေ့ကျွန်တော်တို့ရဲ့ဒေတာတွေကိုဖတ်ကြည့်ပေးမယ်။ဒေတာတွေကတော့ဒီနေ့ကျွန်တော်တို့ရဲ့ဒေတာတွေကိုဖတ်ကြည့်ပေးမယ်။ဒေတာတွေကတော့ဒီနေ့ကျွန်တော်တို့ရဲ့ဒေတာတွေကိုဖတ်ကြည့်ပေးမယ်။ဒေတာတွေကတော့ဒီနေ့ကျွန်တော်တို့ရဲ့ဒေတာတွေကိုဖတ်ကြည့်ပေးမယ်။ဒေတာတွေကတော ရခိုင်ရွာတချို့မှာတော့အကြမ်းဖက်တိုက်ခိုက်မှုထပ်ပြီးခံရမှာကိုစိုးရိမ်တဲ့အတွက်ရွာသူရွာသားတွေဟာနေအိမ်တွေကိုမပြန်ရဲကြသေးပဲဘေးလွတ်ရာမှာခိုလုံနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့ကျင်းချောင်းလုံကြုံရေးစခန်းမှာခိုလုံနေတဲ့ကျင်းချောင်းကျေးရွာသားမောင်လူအေးကပြောပါတယ်
ကိုယ်ရတဲ့ကျန်လို့မရသေးဘူးခင်ဗျကျွန်တော်တို့ကမနေတော့ပါဘူးကိုရှိလေးစမ်းကြည့်နေတော့ပါဒီလိုအကျဉ်းပသမားတွေဝင်လာမလားဆိုပြီးတော့ကျွန်တော်တို့အခုလေးရှိလို့ဟာစမ်းကြည့်နေတော့ပါအမေရိကကကျွန်တော်တို့ကိုလိုလိုရှိကြလေးတဲ့လည်းတောင်းတော့အောင်ပြင်နေရပါတယ်ခုစမ်းနေရခါတွေယူလို့မရဘူးခင်ဗျဒီလမ်းတောက်ချက်မှာအခုမိုင်းတွေထောင်ထားလို့ပေါ်လုံးလာလို့ဖယ်လို့မရတာပါခင်ဗ
ျမောင်းတော်မျိုးအရှိပဲတမိုင်ကျော်အကွာမှာရှိနေတဲ့မြို့တကြီးလိုမွတ်စလင်ရွာတချို့အနားတဝိုက်မှာတော့အဲ့ဒီကလုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုမျိုးမရှိပေမဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်မှုကြောင့်မွတ်စလင်ရွာသားတွေဟာဘေးလွတ်ရာနှီးဆက်တဲ့ရွာတွေဘက်ကိုထွက်ပြေးနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့မြို့တကြီးရွာသားကိုလာထွန်းကပြောပါတယ်
။အဲ့ရွာကိုဒီနေ့စစ်တရလာပြီးတော့ညနေ9:00နာရီမှာသူတို့ကလောင်းချပြီးတိတိတော့မြေစုပြစ်တယ်။အရွာလုံးနေဘက်ကိုမြေစုပြစ်တယ်ပြီးတော့လူတွေကထွက်ပြေးသွားတာပေါ့နော်အဲ့မှာတလိငူတွေလည်းပါတယ်ပြီးတော့တကြည်တွေလည်းပါတယ်ပြီးတော့ကိုယ်အသက်ကိုကိုလူလူကြတာပေါ့နော်လူပြီးတော့ပြေးနေရတာပေါ့
နိုင်ငံတော်တိုင်းပြည်ငံရုံးကနေမွတ်စလင်ရွာတွေအနေနဲ့အကျန်းဖက်သမားတွေနဲ့ပူးပေါင်းမှုမရှိရင်အစိုးရလုံခြုံရေးတပ်တွေကိုမကြောက်ကြဘူးပြောထားပေမဲ့အကျန်းဖက်သမားတွေကိုနှိမ်နှင်းရေးကိစ္စမှာတော့သူတို့အနေနဲ့အစိုးရလုံခြုံရေးတပ်တွေနဲ့မပူးပေါင်းချင်လို့မဟုတ်ပဲအရင်အတွေ့အကြုံတွေအရစိုးရိမ်ထိတ်လန့်မှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကိုလာထွန်းကဆိုပါတယ
်မပူးပေါင်းတာမဟုတ်ဘူးလူတွေကတောင်းရင်ပြီးတော့ပြေးသွားတာတက်ပြေးသွားတာအဲ့လိုပူးပေါင်းနေဆိုပြီးတော့ရွာတည်နေလေလူတွေကအဆင့်ခံရမှာကိုစိုးရိမ်တယ်အဲကျွန်တော်တို့နေမယ်နေပြီးတော့ကျွန်တော်တို့ကအာမခံရမရှိဘူးလေကျွန်တော်ကအခုဥပမာကျွန်တော်နေနေဆိုပါစို့ကျွန်တော်အဆန့်ခံရရင်ကျွန်တော်ကိုဖမ်းလိုက်ရင်သူကဟိုပူစရင်တိတိမှအချင်းချင်းတိတိဒီမှာအဲ့လိုအဆန့်ခံရပြီးတော့အဲ့ဒီစီးမှာပါဝင်ဒီမှာဟိုတရားရေးဘက်ကိုတွားမယ်တရားရေးဘက်ကိုတွားရင်ဒီမှာရှင်းနေကြပါလေငါပြင်နေရဘူးကျွန်တော်ပြောရတယ်ဘယ်သူမှမနေဘူးဒီမှာအဲ့လိုကြတော့လူကြီးကဆော့ဆော့ကလေးကချောင်းလေးခောက်နေဆိုတဲ့ပုံစံနဲ့တွေ့ပြရတာ
လက်ရှိမြို့တကြီးရွာနာတဝိုက်ကကြီးရွာတွေမှာပိတ်မိနေသူတွေဘေးလွတ်ရာပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းအခုလိုပြောပါတယ
်ပိတ်မိနေတဲ့ဆိုတော့လူတွေလုံးဝကရွာအပြင်ကိုမတက်နိုင်ဘူးလေပြီးတော့ကြောင်ချေးရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအတီးကဟိုစေဝါပူတာမှုတွေလိုအပ်နေတယ်အစတော့တွေကတော့ရတယ်လူတွေကမဆိုင်လေးရတယ်ဒါမဲ့ဒီမှာကိုဝင်ဆောင်အမျိုးသမီးတွေရှိတယ်ပြည်ကြီးယူရှိတယ်ပြီးတော့ဟို serious ပြနေတဲ့ရောက်တာတွေရှိတယ်လူနာရှင်တွေရှိတယ
်နိုင်ငံတော်တိုင်းပြည်ကရုံးရဲ့တနင်္ဂနွေနေ့ကထုတ်ပြန်ကြမှာတော့အကျန်းဖက်သမားတွေဟာမောင်းတော်မျိုးကိုစနစ်တကျဖျက်ဆီးဖို့ကြံစီလှုပ်ဆောင်နေကြောင်းနဲ့မိရှို့လက်လုတ်ဘုံးတွေဖောက်ခွဲပြီးတနက်နဲ့ပြစ်ခတ်မှုတွေမနေ့ကနေ့လယ်ပိုင်းထိရှိနေသေးတယ်လို့ဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအရက်သားတွေအပါအဝင်တေဆုံးသူ104ဦးရှိနေပြီးအများစုကအကြမ်းဖက်သမားတွေဖြစ်တယ်လို့အစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဩဂုတ်လ25ရက်နေ့ကမောင်းတော်ဒေသအကြမ်းဖက်မှုမှာပါဝင်တဲ့ ARSA ခေါ် American Rohingya Salvation Army ကိုအကြမ်းဖက်အုပ်စုဖြစ်မြန်မာအစိုးရကတရားဝင်ကြေညာထားပါတယ်ရှင်။